Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ PM ပေါင်းကကင်ဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင် VOA Radio စီစဉ်တွေကို American Bureau of Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြမစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုတိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္လာစာစီစဉ်တစ်ခုလုံးကိုတော့ Juru Slang ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ပြထွေးပါရှင်။
အမေရိကန်နဲ့ဂျပန်တို့ကရုရှားပေါ်တန်ခတ်မှုတွေတုံ့ပြန်လိုက်ပါတယ်။သမ္မတအဖြစ်ရွေးခန္ဓာရတဲ့ဒေါ်နယ်ထရန့်အပေါ်နယူးယောက်တရားရုံးကပြစ်မှုထင်ရှားကြောင်းပြစ်ဒဏ်မဲ့စီရင်ချက်ချမှတ်လိုက်ပါတယ်။ရခိုင်ဒေသအရသာထိခိုက်ဒေဆုံးမှုကုလအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်ပါတယ
်။အမေရိကန်ပြည်တော်စုမှဒေါ်နယ်ထရန့်အစိုးရတစ်တက်လာတဲ့အခါတနက်နဲ့အကြမ်းဖက်မှုကာကွယ်ရေးဆောင်ရွက်မှုတွေအပြောင်းလဲဖြစ်လာနိုင်ပါလား။တင်းဆောင်မှအပြည့်စုံကိုမကြခင်မှာတင်ပြပေးဖို့ရှိတယ်လို့ပဲ။မြန်မာလူငယ်တွေမူးယစ်ဆေးပြက်ပြီးပြန်လည်ထူထောင်နိုင်အောင်ကူညီပေးနေတဲ့ရန်ကုန်မြို့ကစင်တာတစ်ခုအကြောင်းကိုလည်းတင်ပြပေးပါမယ်။ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍတုဒ္ဒဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ရုရှားအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့ဝင်ငွေမရစေဖို့အတွက်ရည်ရွယ်ပြီးအမေရိကန်နဲ့ဂျပန်တို့ကတောက်ကြနေမှာတန်ခတ်အရေးယူမှုအစ်စ်တွေချမှတ်လိုက်ပါတယ်။ရုရှားရဲ့စွန့်အင်ကဏ္ဍမှာဝင်ငွေရော့စေဖို့အတွက်ရည်ရွယ်ပြီးရုရှားရဲ့အကြီးဆုံးရေနံထုတ်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Gazprom Neft နဲ့ Sagunefti Gas တို့ကိုအမေရိကန်ဘဏ္ဍာရေးဌာနကနေတန်ခတ်အရေးယူတာပါ။နိုင်ငံခြားရေးဌာနနဲ့သမ္မတအင်ဗျူကလည်းအရေးယူမှုအတွက်ကြေညာချက်တွေတပြိုင်နက်တည်းထုတ်ပြန်ပါတယ်။အခုအရေးယူမှုကနေရုရှားစွန့်အင်ကဏ္ဍမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်စုစုပေါင်း200ကျော်အတွက်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ရန်တင်တင်ပေါ်အစင်း180ကိုလည်းပြစ်မှတ်ထားအရေးယူတာပါ။အခုအရေးယူမှုကလည်းရုရှားစုအတွက်ဝင်ငွေတစ်လကိုဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးမှာဖြစ်တဲ့အတွက်ရုရှားကသူ့ရဲ့အဓိပ္ပာယ်မရှိတဲ့စစ်ပွဲဆက်တိုက်ရေးကိုစဉ်းစားလာမယ်လို့သမ္မတအင်ဗျူအမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ချန်ပေးဒလိပ်စင်ကပေါ်ပြောပါတယ်။ဂျပန်စုအတွက်ဝင်ချုပ်ဂျုတ်ယိုရှိမဆာဟာရှိယားကလည်းတောက်ချာနေမှာပဲကြေညာချက်ထုတ်ပြန်ပြီးဂျပန်ဆိုအဟာအဖွဲ့အစည်း33ခုနဲ့မြောက်ကိုရီးယားနိုင်ငံသားတူအပါအဝင်လူပုဂ္ဂိုလ်12ဦးတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တယ်လို့ကြေညာလိုက်ပါတယ်။ဟမတ်ရှိရဲ့ဒဇာကန်ဖြစ်အဖမ်းခံတဲ့အသက်23နှစ်အရွယ်ဟမ်ဆက်အယ်ဇာယတ်နီရဲ့ဇာပနာချင်းဖော်ရဣစရေးတောင်ပိုင်းရဟတ်မြို့ကိုတောက်ချာနေကရာနဲ့ချီလာရောက်ဆူဝေးခဲ့ကြပါတယ်။ကြေဆုံးသွားသူရဲ့ရုပ်လမ်းကိုဒီသတင်းပတ်အစောပိုင်းကဂါဇာမှာအစ္စရေးတပ်သားတွေကပြန်တွေ့တာပါ။တည်ဆုံးသူဘသူဆိုတာစစ်တပ်အတီးပြုတ်ပြီးနိုင်ရင်နေငယ်ဂျာမာပဲဇာပနာကိုကျင်းပပါတယ်။သူ့ရဲ့ဖခင်ဖြစ်သူအသက်53နှစ်ရွယ်ယူဆက်အယ်ဇာယတ်နီရဲ့ရုပ်လောင်းကိုတော့ချက်တပင်းတွေကမှန်ကန်ကြောင်းအတီးပြုတ်နိုင်ခဲ့ပြီးမြှုပ်နိုင်ခဲ့တာပါ။သူတို့အသားဖနှုန်းဟာ2023အောက်တိုဘာ9ရက်အစ္စရေးတောင်ပိုင်းကိုဟမတ်ရှင်ကိုလာရောက်စီးနှင်းချိန်မှာအသက်ရှင်ရရှိနေတာဖြစ်ပြီးနှုန်းစလုံးဒဇာကန်ဖြစ်ဖန်ခံရတာလို့အစ္စရေးကာကွယ်ရေးဌာန IDF ကပြောပါတယ်။ဇယက်နီရဲ့နောက်ကလေးနှစ်ယောက်လည်းဒဇာကန်ဖြစ်ဖမ်းခံရပြီး2023နိုဝင်ဘာအဖြစ်ရသဘောတူညီထားချိန်တုန်းကအကျဉ်းသားလဲလှယ်အစီအစဉ်နဲ့ပြန်ပြီးလွတ်လာခဲ့တာပါ။သူတို့တားဖာနှုအလောင်းတွေကိုရာဖာဒေတာကမြောက်လှိုင်းကောင်းနဲ့ပြန်ပြီးတွေ့ရတယ်လို့ IDF ကပြောပါတယ်။သူတို့ဘယ်လိုတည်ဆုံနေဆိုတာတော့မသိရသေးပါဘူး။စစ်တပ်ရရှိသူပြောဆိုချက်ကိုကိုးကားပြီးသူတို့တည်ဆုံတာကြာနေပြီလို့ Reuters သတင်းကပြောပါတယ်။2006ခုနှစ်2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကလိန်ဖြော်ပြေးမယ်ကိုငွေပေးနှုတ်ပိတ်ခဲ့တာနဲ့သက်ဆိုင်တဲ့အမှုအတွေ့နယူးယောက်တရားရုံးကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုပြစ်မှုထင်ရှားကြောင်းနဲ့ပြစ်ဒဏ်မဲ့စီရင်ချက်ချမှတ်လိုက်ပါတယ်။မန်ဟတန်တရားသူကြီးဟွမ်အမ်မာချန်တောက်ချာနေမှာချမှတ်လိုက်တဲ့ဒီပြစ်ဒဏ်စီရင်ချက်ကြောင့်ထရမ့်ဟာထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်မဆောင်ရဘဲနဲ့လွတ်လွတ်ကင်းကင်းသမ္မတအင်ဗျူမှာတာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်။ဒါအခုသူကျွလွန်တယ်လို့ဆွဲချက်တင်ထားတဲ့အမှု34မှုအတွက်စံသတ်မှတ်ထားတဲ့အစဉ်ချက်ချမှုမျိုးကနေလုတ်ကင်းသွားတာမှလည်းဖြစ်ပါတယ်။ဒါအပြင်သူ့ကိုထောက်ခံပြီးဒုတိယအကြိမ်ပြန်ပြီးအရွေးခံအောင်မဲပေးခဲ့သူတွေနဲ့ပတ်သက်ပြီးတော့လည်းသူ့အတွက်တစုံတရာထိခိုက်တာမရှိပါဘူး။ထရမ့်ကတော့သူ့ဘက်ကဘာမှမကျွလွန်ထားတာမရှိကြောင်းနဲ့အယူခံဝင်မယ်လို့ပြောပါတယ်။တရားသူကြီးမာချန်ဟာအသက်88နှစ်ရှိပြီဖြစ်တဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုထောင်ဒဏ်၄နှစ်အထိချဖို့လှုံ့ဆော်နိုင်ပေမဲ့အခုတော့ပြစ်ဒဏ်မဲ့စီရင်ချက်ချပါတယ်။ ဒါဟာဒီမှုနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကျုံ့လွန်နိုင်တဲ့ပြဿနာကိုရှောင်လွှဲနိုင်ဖို့အပြင်ထရမ့်ကိုယာစွမ်းမှုကျူးလွန်ထားတဲ့ပထမဆုံးသမ္မတဖြစ်လာစေဖို့ချမှတ်လိုက်တာလည်းဖြစ်ပါတယ်
view american တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ view american တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရသာအများပြားဆေးဆုံးရတဲ့သတင်းတွေကြောင့်ကုလသမဂ္ဂအနေနဲ့အလွန်မင်းဆိုရင်ကြောင်းမြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတောက်ကြနေမှာဇန်နဝါရီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဇန်နဝါရီ10ရက်ကရန်ပြည်မြို့နယ်ကြောင်နေမော်ခြေရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေအပါအဝင်အရသာ40ကျော်သေဆုံးပြီးတော့20ကျော်တန်ရရတဲ့တရင်ကြောင့်ထိတ်လန့်တုံးလုံးမိတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အင်ဂျင်900လောက်ပျက်စီးသွားတဲ့တရင်တွေကိုလည်းရတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေမကြာသေးခင်ကအရှိန်မြင့်လာခဲ့တာဖြစ်ပြီးပြည်ပကဒဏ်ကိုအရက်သားတွေပဲအများစုခံရတယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာသတိပေးပါတယ်။အရက်သားတွေကအန္တရာယ်ကြီးကြီးမားမားကျနေတယ်လို့စားနေရခါမလုံခြုံမှုပြင်းပြင်းထန်ထန်ခံစားရတယ်လို့ပြောပါတယ်။အရေးကြီးတဲ့အခြေခံပြည်သူဝန်ဆောင်မှုလုပ်ငန်းတွေလည်းလုံးလုံးလည်လည်းပြိုလဲလို့နေပါကြုံရတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပဋိပက္ခမှာပါဝင်ပတ်သက်သူအားလုံးနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအောက်မှာလိုက်နာရမယ့်တာဝန်ဝတ္တရားတွေကိုလိုက်နာဖို့လဲထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ California Tommy ဟာလေးရဆက်ပြီးတောက်ကြနေမှာလဲလောင်ကျွမ်းနေတာကြောင့် Los Angeles ကမိသက်သမားတွေဆက်ပြီးနှိမ့်သက်နေရဆဲပါ။အခုချိန်အထိဆိုဒီ Tommy ကြောင့်တေဆုံးရသူကအနည်းဆုံး10ယောက်ရှိနေပြီဖြစ်ပြီးနေလဲထောင်းတဲ့ချီပျက်စီးနေပါပြီ။နေရတော်များများမှလောင်ကျွမ်းနေတဲ့တောမီတွေကိုမိသက်သမားတွေထိန်းချုပ်နိုင်ပြီးအပျက်စီးတွေချတဲ့ဆစ်ဆဲတဲ့အချိန်မှာတိတ်ဆုံးသူအရေးအတွက်ဒီတဲ့ပိုတိုးလာနိုင်ခြင်းရှိတယ်လို့အာနာပန်တွေကသတိပေးပါတယ်။လင်းလဲနည်းနည်းငြိမ်လာပြီးဖြစ်တဲ့အတွက်မိသက်ရမှာရဟန့်ယုံတွေတုံးလာနိုင်တာဖြစ်ပြီးတောက်ချာနေမနေ့အထိရေဖြန်းနှိမ့်သက်ဖို့လှုပ်လာနိုင်ပြီဖြစ်ပါတယ်။တောမီအန်ဒီရဲ့အတွက်ဘိုးဆွေဘက်ကတုံ့ပြန်ဆောင်ရနိုင်တာတွေကိုဒေသခံအများရှိတဲ့သမရဂျိုးဘိုင်ဒန်ဆွေးနွေးခဲ့တယ်လို့သမရအင်ဗျူကပြောပါတယ်။ Los Angeles အနောက်ဖက် -10 လောက်ကွာမှာရှိတဲ့ Palisade ဒေသမှာလောင်းတဲ့ Tommy ဟာ Hector 8000ကျော်ကိုပျက်စီးစေခဲ့တာဖြစ်ပြီးအကြီးမားဆုံးဖြစ်ပါတယ်။တောက်ချာမနဲ့ပိုင်းမှာတော့8000ကျော်နှုန်းလောက်ကိုထိန်းချုပ်နိုင်ပြီလို့ California တစ်တောင်းနဲ့ Tommy ကာကွယ်ရေးဌာနကပြောပါတယ်။ဒုတိယအကြီးဆုံး Tommy က Eden ဒေသမှာပါ Hector 5000လောက်လောင်းကျွမ်းခဲ့တာဖြစ်ပါတယ်။သူကတော့3000ကျော်နှုန်းလောက်ထိန်းချုပ်နိုင်ပြီလို့ပြောပါတယ်။2024ခုနှစ်ထဲမှာကမ္ဘာအပူချိန်ဟာဆန်းရင်တင်အဆင့်မြင့်တက်လာခဲ့တာဖြစ်ပြီးစွန့်ရင်ပွဲအပူချိန်အဆင့်ထိယာယီရောက်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေးအေဂျင်စီတွေကတောက်ကြနေမှာကြေညာပါတယ်။ဥရောပနဲ့ဂျပန်ကဥတုရာသီဆိုင်ရာအစိုးရဌာန3ခုရဲ့ထုတ်ပြန်ချက်အရမနေ့2024အတွက်ကမ္ဘာဖြန့်မြတ်အပူချိန်ဟာ2023ဆန်းရင်တင်အပူချိန်ကိုကျော်သွားတာဖြစ်ပါတယ်။ဒါအပြင်2015ပါရီဥတုရာသီသဘောတူစာချုပ်အရပြတ်မှတ်ထားနေတဲ့800ခုနှစ်နောက်ပိုင်းကာလဆက်မှုခေတ်မတိုင်ခင်ကအပူချိန်ထက်1.5စင်တီဂရိတ်မကျော်လွန်ရင်ကန့်သက်ချက်ကိုလည်းကျော်လွန်သွားခဲ့တယ်လို့ပြောပါတယ်။တကယ်လို့သာကမ္ဘာပူချိန်ဟာဒီတိုင်းရေရှည်ဆက်ပြီးမြင့်တက်နေမယ်ဆိုရင်တော့လူသေဆုံးတာပျက်စီးတာမျိုးစိတ်တွေဆုံးရှုံးပျောက်ကွယ်တာနဲ့ရင်ဆိုင်ရဖို့ရှိသလိုပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေသတိပေးပါတယ်။အခုလိုကန့်သက်ချက်အပူချိန်ကျော်လွန်သွားခဲ့တာကပတ်တန်းတင်ထားသမျှတမိုင်းတစ်လျှောက်ပထမဆုံးချိန်လို့မိုးလေဝသစောင့်ကြည့်တိုင်းတားရဲ့အဖွဲ6ဖွဲ့အထက်က4ဖွဲ့ရဲ့တိုင်းတားချက်တွေကပေါ်ပြပါတယ်။ဟုတ်ဆန်းကျင်တဲ့အပူချိန်မှတ်တမ်းတိုင်းတားတဲ့အဖွဲ့တွေကတော့ဥရောပကော်မရှင်ရဲ့ Copernicus မိုးလေဝသဌာန၊ UK မိုးလေဝသဌာန၊ဂျပန်မိုးလေဝသအေဂျင်စီနဲ့ပုဂ္ဂလိကအဖွဲ့စည်းတစ်ခုဖြစ်တဲ့ Barclays မြေကမ္ဘာအဖွဲ့တွေဖြစ်ပါတယ်။
ဇန်နဝါရီလ17ရက်စနေမနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။ View American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတာပါရှင်။အခုလောက်ထုတ်လွှင့်တဲ့ကျမတို့ရဲ့အစီအစဉ်ပထမနာရီဝက်ကိုတော့ line to meter 25 32နဲ့40ကနေဖမ်းယူနားဆင်နေပါတယ်။ အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အရင်ဆုံးကတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်နဲ့စပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာတနက်နေ့အကြမ်းဖက်မှုကာကွယ်ရေးကိုခိုင်မာအောင်လုပ်ခဲ့ပါတယ်။ဒါပေမဲ့အခုဒီဇန်နဝါရီလထဲမှာပဲရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တက်လာတဲ့အခါကျရင်တော့အပြောင်းအလဲကြီးတွေလှုပ်လာလိမ့်မယ်လို့တွက်ဆလာကြပါတယ်။ VOA သတင်းတောက် Veronica Valdres Iglesias သတင်းပေးပို့ထားတာကိုဒါနေပြီးတော့မှဒီတနက်ပိုင်းရှင်တွေတနက်အန်ရဲ့ကင်းဝေးရေးအတွက်ဆော်ဩနေတဲ့သူတွေကိုမေးမြန်းပြီးတော့တင်ပြထားပါတယ်။ဥတည်မောင်တန်းကအပြည့်စုံပြောပြပါမယ်ရှင်။
သူကောဆောင်မှုအောက်မှာတင်းနဲ့ပိုင်သူတွေရဲ့အခွင့်အရေးကာကွယ်မဲ့ဂရီကိုမြန်မြန်ဆန်းဆန်းကြီးပေါ်ဆောင်မယ်လို့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ In my
second term ပြည်ထောင်ဒုတိယပြင်ဆင်ချက်ပေါ်ဘိုင်ဒန်ကတိုက်ခိုက်ခဲ့သမျှကျွန်တော်ဒုတိယသတ္တမှာပြန်ရုပ်သိမ်းပါမယ်။တိုက်တာကမြန်တယ်လို့ပြင်းလဲပြင်းထန်ပါတယ်။အင်ဘူရောကဘိုင်ဒန်ထွက်သွားတာနဲ့အဆလုပ်ပါမယ
်။ရောဂါကာကွယ်ထိကျုပ်ရေးဌာန CDC အလိုအရတင်းနဲ့အကြမ်းဖက်မှုကြောင့်2023မှာလူ 4,800 နီးနီးသေဆုံးခဲ့ကြတာပါရီရဲ့အတွက်ရှင်းချမဲ့ဆောင်ရွက်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်ကလုပ်ခဲ့တယ်လို့သူတီတွေကပြောကြပါတယ်။ဒီအထက်မှာအရက်ဆေးလိတ်လက်နက်ငယ်နဲ့ပောက်ကွဲပစ္စည်းများထိ ंछ ုပ်ရေးဘျူရို ATF နဲ့ Federal စုံစမ်းစစ်ဆေးရေးဘျူရို FBI တို့အားကောင်းအောင်လုပ်တာလည်းပါဝင်ပါတယ်။ John Hopkins Tech တို့ဒေနတ်နဲ့အကြမ်းဖက်မှုဖြည့်ရှင်းဌာနကမူဝါဒနဲ့အစီအစဉ်များညွှန်ကြားမှု Jan Polygonis ကအခုလိုပြောပါတယ်။
This includes the American Rescue
Plan. ရယူအတိုင်းဝင်တွင်အကြမ်းဖက်မှုဝေဟန်ရေးအစီအစဉ်ကိုပံ့ပိုးတဲ့ American ကယ်တင်ရေးစီမံကိန်းရပ်ပုံငွေလည်းပါပါတယ်။ဆိုင်းရနယ်ပယ်တွေကိုထိန်းချုပ်နေကြတဲ့ ATF နဲ့ FBI တို့ရဲ့စွမ်းရည်ကိုလည်းဘိုင်ဒန်ဆွေးရကအားဖြည့်ခဲ့ပါတယ
်။ဒီဆောင်ရွက်ချက်တွေဟာ American ဖွဲ့စည်းပုံပါဒုတိယပြင်ဆင်ချက်ထဲကလက်နက်ကင်ဆောင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့သင်းနက်ကင်ခွင့်စော်ဩကြသူတွေကတော့မြင်ကြပါတယ်။ဒုတိယပြင်ဆင်ချက် Foundation အလုံးမှုဆောင်ဒုတိယဥက္ကဋ္ဌအလန်ဂေါတက်ကအခုလိုပြောပါတယ
် We don't think that they
လူတွေလုံးကြောင်းအောင်တခုခုလုံနိုင်တယ်လို့ကျွန်တော်တို့ကတော့မထင်ပါဘူးသူတို့လုတ်တာဒုတိယပြင်ဆင်ချက်ကိုထိပါတာပါပဲ
လက်နဲ့ပွက်ပြီးယူသွားခွင့်ဥပဒေကိုလည်းဒေါ်နယ်ထရမ့်ကတိအတိုင်းပြဋ္ဌာန်းလိမ့်မယ်လို့ထောက်ခံသူတွေကစိတ်ဆောနေကြပါတယ်ဒီခါခွင့်ပြုလက်မှတ်ရှိသူတွေဟာပြည်내50လုံးကိုသူတို့လက်နဲ့တွေနဲ့ခီးသွားခွင့်ရကြမှာပါတင်းနကံခွင့်အဖွဲ့Wisconsin Gary Inc. Apoya Okra Nicklack Akulu Pyo Bare.
In each state that you pass through, you have to
ပြည်내တစ်ခုချင်းစီကိုဖြတ်တာနဲ့အဲ့ဒီပြည်내ရဲ့တနတ်ဥပဒေကိုကြီးကြရပါမယ်။အချို့ပြည်내တွေမှာတနတ်ယူသွားတာဥပဒေနဲ့မညီပါဘူး။ဒါကြောင့်မလို့ပြည်တော်စုအစ်စ်မှာတခုခုလောက်တာကိုမြင်ကြပါတယ်
။ Frank Simorelli ရဲ့သား Camden မှာစိတ်ချမ်းသာရေးပြဿနာရှိပါတယ်။2022ခုနှစ်မှာတရားဝင်ဝယ်ထားတဲ့တင်နတ်နဲ့သူ့ကိုသူအဆုံးစီရင်သွားခဲ့တာပါ။ဖောက်ကင်စီမိုရယ်လီကတော့ထရမ့်လက်ထက်မှာလဲဝယ်သူရဲ့နောက်ခံကိုစစ်တာလို့တင်းနတ်အန်ရကင်းရေးဆောင်ရွက်ချက်တွေဆက်ပြီးရှိစေချင်ပါတယ်သူကအခုလိုမြင်ပါတယ
် You know if a mom or dad wants to keep a gun in the house for protection I have no problem with
ကာကွယ်ဖို့အိမ်ထဲမှာအဖေအမေကတနတ်ယူထားခြင်းလဲဆိုရင်ကျွန်တော်တော့ဒါပြဿနာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်အိမ်ထဲမှာတနတ်မထားလို့တဲ့အခွင့်အရေးကိုတနတ်ကန်ဆောင်ခွင့်ကဘာကြောင့်လွှမ်းမိုးသွားရတယ်လဲဆိုတာကပြဿနာပါ
စိတ်ချမ်းသာရေးပြဿနာရှိသူတွေကိုသင်္နတ်ဝယ်ခွင့်တားမြစ်တာအပေါ်ပါတီကြီးနှစ်ရလုံးကကျဲကျဲပြက်ပြန့်ထောက်ခံကြတာကိုပူးသုတေတနာအဖွဲ့သဘောထားစစ်တမ်းမှာပြပါတယ်။ဒါပေမဲ့သင်္နတ်မူဝါဒအစိုးပြုချက်တွေနဲ့ပတ်သက်လို့ကတော့အမေရိကန်မှာအကွဲကြီးကွဲနေတုံးပါပဲခင်ဗျာ။
ဒါကတော့အမေရိကန်ဒီထရမ့်အစိုးရအသစ်လက်ထက်ကြလို့ရှိရင်တနက်နေ့အကြံဖတ်မှုကာကွယ်ရေးဆောင်ရွက်မှုတွေအပြောင်းလဲဖြစ်လာနိုင်တဲ့အပေါ်မှာသုံးသက်တင်ပြထားတာပါဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီမူရင်းဆေးဆွဲနေတဲ့မြန်မာလူငယ်တွေကိုဆေးဖြတ်ပေးပြီးပြန်လည်ထူထောင်နိုင်အောင်ကူညီပေးနေတဲ့ရန်ကုန်ကစင်တာတစ်ခုအကြောင်းကိုတင်ပြပေးပါမယ်ကမ္ဘာမှာဗိမ်းအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခံထားတဲ့မြန်မာနိုင်ငံမှာအခုအခါနေရာအနှက်မူရင်းဆေးပြားတွေအလွယ်တကူဝယ်ယူရရှိနေပြီးလူငယ်တွေအများအပြားဆေးဆွဲနေကြပါတယ်ဒီလိုအခြေအနေကြားမှာပဲလူဆေးဆွဲနေတဲ့လူငယ်တွေကိုမူရင်းဆေးဖြတ်ပေးပြီးတော့ပြန်လည်ထူထောင်ရေးကူညီပေးနေတဲ့ရန်ကုန်မြို့ကနေရာတစ်ခုအကြောင်းကို AFP သတင်းကိုအခြေခံပြီးတော့ကိုခေပေါင်းစိုးမင်းကပြောပြပေးပါမယ်ရှင
်နေဟိုနေရန်ကုန်မြို့တနေရာရှိမေတ္တာစံအိမ်လို့အမည်ရှိတဲ့မူရင်းဆေးဆွဲလူငယ်များပြန်လည်ထူထောင်ရေးစခန်းမှာအလွှာပေါင်းစုံကလူငယ်တွေရောက်ရှိကူတာနေကြပါတယ်သူတို့ကမနဲ့မိုးလင်း6နာရီကစပြီးကိုခံပညာအလေးမာနဲ့ခန္ဓာကိုယ်လှုပ်ရှားမှု၄ကျင့်ကံမျိုးစုံကိုအားလုံးစုံကြီးကစားခိုင်းပါတယ်။ဒါအပြင်အကမျိုးစုံကိုလည်းနီးပြတူကဥဆောင်ကပြတဲ့အတိုင်းအများကလိုက်ပါကပြကြပြီးစိတ်ပျော်ရွှင်မှုကိုဖြစ်အောင်ဖန်တီးပေးထားပါတယ်။ ရအချိန်မှာဆိုရင်လည်းပုံမှန်အတိုင်းဖျားရှင်ကိုခိုင်းတာကိုဗုဒ္ဓဘာသာဝင်တွေအတွက်သတ်မှတ်ပေးထားသလိုအစ္စလာမ်ဘာသာဝင်တွေအတွက်လည်းဝတ်ပြုနိုင်အောင်စီစဉ်ပေးထားပါတယ်တရားဝင်ကျင်လို့ရှိတဲ့အဲ့ဒီလူငယ်တွေအထက်မှာဆရာဝင်တွေဂီတသမားတွေကနေလမ်းဘေးအစားအစာရောင်းချတဲ့သူအထိပါဝင်ကြပါတယ်အဲ့
ဒါမျိုးဘာလို့ဖြစ်လဲ။ဘာကြောင့်လဲ။ကျွန်တော်စီကံမရှိအလိုလိုက်ထားလို့သမားတို့ကနေရာနေမျိုးကိုစီကံလေးတစ်ခုရှိအောင်လုပ်ပေးနေ
သူတို့ကိုပြင်းကြီးချိန်မရှိအောင်လှုပ်ရှားမှုမျိုးစုံအပါအဝင်ပြန်လဲထူထောင်ရေးနဲ့ပတ်သက်တာတွေကိုတင် जा ပေးတဲ့နေရာမှာညီညွတ်မှုရှိအောင်လို့ကြီးကြပ်ပေးသူတွေကဟိုတစ်ချိန်လုံးကကျောင်းဆရာတွေကကျောင်းသားတွေကိုဆုံးမတယ်လို့မျိုးဒုက္ခလေးတွေကိုကင်ထားကြပါတယ်။အဲ့ဒီလိုဆေးဖြတ်ပြန်လဲထူထောင်တဲ့လူငယ်တွေကိုစားချိန်ကစားချိန်သတ်မှတ်ပေးပြီးပြင်းကြီးချိန်မရှိအောင်ထားပါတယ
်။ဒီမှာ training နဲ့ schedule တွေကပြည့်နေတာဆိုတော့လေကိုယ်တော်နေရာဟန်က adaptation မကြဘူးခက်ခဲတယ်ဒါပေမဲ့နောက်ပိုင်းကျတော့အဆင်ပြေလာပါတလားကျော်တော့အဆင်ပြေ CEO ရောက်သွားတော့မိသားစုကပထမထက်သူတို့မျောလင်းချက်ထားတာပေါ့နော်ပြန်ပြီးတော့ကောင်းမှုအတွက်မျောလင်းချက်ထားတာတွေသူတို့မှပြန်ပြီးတော့မျောလင်းလို့ရသွားတယ်အဲ့လိုမျိုးအရေးအယံတွေတွေ့တယ်ဟုတ်ကျွန်တော်ကိုယ်တိုင်လည်းအဲ့တိုင်းပဲ CEO ရောက်တဲ့အချိန်မှာပြန်ပြီးတော့မူရစီဝါကိုမတုံးဆွဲတော့ဘူးဆိုပြီးတော့ကိုယ့်ကိုအဆုံးဖြတ်ချက်ချနိုင်တယ်
အဲ့ဒီမြေတားဆိုင်လူငယ်မူရစေဖြတ်ပြန်လဲထူထောင်ရေးစကမ်းမှာဥဆောင်တင် जा ပေးနေသူတဦးဟာလဲအရင်ကမူရစေဝါသုံးစွဲခဲ့တဲ့လူငယ်တဦးဖြစ်ခဲ့ပါတယ
်ဆုံးရှုံးမှုရရှိတယ်ကျောင်းနဲ့ကျောင်းအိမ်မှာရှိရတယ်ကိုထုတ်ကြောင်းမှန်လောက်တာပဲဟိုပထမမရှိတာကိုအလုံးမှမရှိတာအလုံးမရှိဘူးမွေးစေဝါတော့ဖြစ်နေတယ်အကုန်ထုတ်ကြောင်းမှန်လောက်နေတာပဲကောင်းပါကျွန်တော်တို့ကောင်းသွားရင်ကျွန်တော်တို့ကောင်းသွားမယ်ဆိုရင်အဆင်ပြေပါပြီဒါပေမဲ့ထမဖြစ်စီကြုံကြ။အဲကြောင့်မို့လဲကျွန်တော်တို့တွေကိုမနိုင်နိုင်တဲ့ပုံစံမျိုးနဲ့ထိနေ။အဲတော့ကျွန်တော်ကိုယ်တိုင်ကလည်းမွေးစွာတော့ဖြစ်ခဲ့တာ ਉ ။ဒီကကျွန်တော်အခုကောင်းပါ ਈ ။ကောင်းသွားတဲ့အချိန်မှာတို့တွေလည်းကောင်းစီခြင်း။အ
ဲ့ဒီမြစ်တာဆိုင်အိမ်မူရစ်ဆေးဖြတ်လူငယ်ပြန်လဲထူထောင်ရေးစခန်းမှာဆေးဆွဲနေတဲ့လူငယ်တွေကိုပြန်လဲကုသထူထောင်မှုအတွေ့အခြေအနေပေါ်မူတည်ပြီးတို့ရဲ့မိဘတွေက၄သိန်းကနေ၁၀သိန်းအကြာပေးကြရပါတယ
်။ဆေးဝါးတွေရဲ့ဖြန့်ပြူးမှုကနေရာတိုင်းမှာရောက်နေတဲ့အတိုင်းမှာအုပ်ချုပ်မှုလုပ်ငန်းနဲ့ထင်းသေးလုပ်ငန်းမှာအဲနည်းနည်းပြည်စုံမလုံလောက်မှုရှိတဲ့ပြင်ဒီလုပ်ကလည်းသူဝက်လုပ်တဲ့အတွက်လူငယ်စုတွေမှာနီလာမောက်စုံနဲ့ပြန့်နှံ့နေတယ်ဆိုတာကိုလည်းအသိပေးလိုပါတ
ယ်။မြမနိုင်ငံဟာမူရစ်ဆေးဝါးထုတ်လုပ်မှုမှာခိုးအရင်ကတည်းကတိုင်နာမည်ဆိုးနဲ့ကြော်ကြားခဲ့ပြီး2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကနေအခုချိန်မှာဆိုရင်ကမ္ဘာမှာဗိမ်းအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်ရောက်ရှိသွားပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ။ VOA သတင်းတွေပရိသတ်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ VOA စီစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုနေကြတဲ့တော်ရရှင်တွေအားလုံးကိုလည်းကျေးဇူးများကြီးတင်ပါရယ်ဇန်နဝါရီလ17ရက်စနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ရှင်အခုဆက်ပြီးတော့ဒီပုံမှန်ထုတ်လွှင့်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တုံ့တက်ရေးသားဖော်ပြချက်တွေကိုစူးစီးတင်ပြပေးပါမယ်ဥကြောစံသားကမူရင်းအသုံးအနှုန်းနဲ့အားပေါ်မပြတ်ထုတ်နှုတ်ပြောပြပေးထားပါရယ်ရှင
်ကရပပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မိမိင်းသွားတဲ့မြန်မာဒီမိုကရေစီပြန်လဲဖော်ဆောင်ရေးဘာလို့ရမလဲမြန်မာစီကရရှိတဲ့မြေရှားတပ်တွေနဲ့တရုတ်ကဘယ်လိုလူတွင်ကျလုပ်နေသလဲဆိုတာနဲ့အရခတ်တပ်တော်ရဲ့အောင်ပွဲနဲ့ရှေ့လာလာစတာတွေပဲဖြစ်ပါတယ်အဲ့ဒီကမှာပထမဦးဆုံးပြောပြလိုတာကတော့ How hopes for Myanmar's democracy faded and why leadership is needed again မြန်မာဒီမိုကရေစီမျောလင့်ချက်ဘာကြောင့်မိမိင်းသွားပြီးဘာကြောင့်ခေါင်းဆောင်မှုလိုအပ်နေသလဲဆိုတဲ့ခေါင်းစဉ်နဲ့Derek Mitchell ရဲ့ရေးသားဆုံးသတ်ချက်ဖြစ်ပါတယ် npr.org မှာဖတ်ရတာပါခင်ဗျာ This is Jan Yuk der Sian Nation Snee out 250နေခဲ့ပြီး2010ပြည်လွန်ကစတင်ခဲ့တဲ့နော်ခနဲ့မြန်မာဒီမိုကရေစီဟာ2021ဆီယနာသိန်းတော့လုံးဝချုပ်ငင်းလမ်းလျှော်သွားခဲ့ပြီဖြစ်တယ်ဒါဟာဘာမှားသောလို့လဲဒီမိုကရေစီဖြစ်ထွန်းရေးကိုအားပေးခဲ့တဲ့ American Diplomacy နဲ့ဒီမိုကရေစီအခင်းကျင်းတွေကိုသုံးသပ်ပြီး
ဘယ်လိုသင်ခန်းစာတွေယူနိုင်တယ်လဲဆိုတာကိုရေးသားထားတာဖြစ်ပါတယ်။ကြောင်းလဲကာလမှာနိုင်ငံရေးနဲ့လူမှုရေးကန့်သတ်ချက်တချို့ရော့ပါသွားခဲ့ပေမဲ့အခြေခံအဆောက်အအုံမပြောင်းလဲခဲ့ဘူး။တစ်တကပြည်တွင်းလုံခြုံရေးအမျိုးသားစီးပွားရေးကိုချုပ်ကန့်ထားတယ်။ချာစပ်ပျက်စီးအထူးသဖြင့်လူမျိုးရေးဘာသာရေးလူနည်းစုတွေပေါ်အကြမ်းဖက်အနိုင်ကျင့်ဆဲတစ်တရေးဆွဲတဲ့အခြေခံဥပဒေကလည်းသိရှင်မတွန်းနိုင်ဘူး။ရေကောက်ပွဲလုပ်ပြီးတော့လည်းအထွေရရန်တရားဉာဏ်ဖြင့်တဲ့အပြင်စီးပွားရေးဆွေယုတ်ကြဆင်းတယ်ဟုချက်ချင်းပြုပြင်ဖို့ဆိုတာလွယ်တာမဟုတ်ဘူးလူမျိုးစုတွေနဲ့ဗမာတွေအကြားပလာတာရှင်ရှိလာခဲ့တဲ့မယုံကြည်မှုကိုပြန်လဲယုံကြည်လာအောင်တိဆောက်ဖို့ဆိုတာလည်းအချိန်ယူရမယ့်ကိစ္စဖြစ်တဲ့သို့ပေမဲ့2017နဲ့2021ကြားမှာအလားအလာကောင်းနေတော့ရှိခဲ့တယ်အမေရိကန်ကလည်း2015နောက်ပိုင်းတန်ခါပိတ်ဆို့မှုကိုရုပ်သိမ်းခဲ့တယ်ဒီကနေ့မြန်မာအခြေအနေကတော့ဆူဆူယော်ယော်ဆွေယုတ်ပျက်စီးသွားပြီအမေရိကန်ရဲ့မူဝါဒကတော့မမှားပါဘူး။နိုင်ငံတစ်ခုဟာစုလန်းမှုသူရွေးချယ်သွားတာသာဖြစ်တဲ့မြန်မာနိုင်ငံကိုလမ်းလွှဲသွားစီခဲ့တာစစ်ကောင်စီသာဖြစ်တယ်လို့ဆိုပါရယ်။2021အနာသိန်းနာကိုလူထုကဆင့်ကျင်တော်လှန်ကြတယ်။အထူးသဖြင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ထွန်းလာတဲ့လူငယ်မျိုးဆက်တွေဟာဆိုရင်အမေရိကန်ပြည်အောင်စုကျင်းသုံးခဲ့တဲ့မူဝါဒရဲ့အောင်မြင်မှုအစီအပွင့်တွေပဲဖြစ်တယ်လို့လည်းဆိုထားပါရယ်။အခုဆိုရင်စစ်ကောင်စီဟာဒီလုံကိုမထိန်ချုပ်နိုင်တော့တဲ့အခြေအနေမျိုးတွေ့နေရတယ်။အောက်သင်္ကန်းသာယူစင်တာတခုကတော့ဌာနပိတ်ဆို့မှုဖြစ်တဲ့လူအပ်တဲ့လူပုဂ္ဂိုလ်တွေသူတို့ရဲ့အရင်းအမြစ်တွေပေါ်ပြစ်မှတ်ထားဒဏ်ခါရမှာဖြစ်တဲ့တူတက်မှုကိုအပြေဖို့မူဝါဒနဲ့အညီမဟာဗျူဟာသုံးထိတွေ့ဆက်ဆံရေးအတွက်ခါအားလျော်စွာဒီပလိုမစီအရစွန်းစားလှုပ်ဆောင်သင့်တာတွေလည်းရှိတယ်။ဒီနေရာမှာတခြားနည်းအစားထိုးစရာမရှိဘူးလို့လည်းဆိုထားပါတယ်။မြန်မာနိုင်ငံပြန်လည်ပြုပြင်ရေးဟာလူတချို့ထင်ကြီးပင့်နေသလိုမကြဆုံးသေးပါဘူးအမေရိကန်ပါဝင်ပြပနိုင်ငံတွေအနေနဲ့ရုံးကန်ကျိုးပန်းနေကြတဲ့မြန်မာတွေကိုအခွင့်အရေးအဖိဖို့လုပ်ပြီးကူညီရမယ်ဆိုတာသူကိုယ်တိုင်သဘောပေါက်လာခဲ့ရတယ်လို့လည်းဆိုထားပါတယ်သက်ရှိမတော့နိုင်ငံတကာအသိုင်းအဝိုင်းဟာမြန်မာကိုလိုအပ်သလိုကူညီဖို့ပြက်ကွက်နေတယ်အာဆီယံမူငါချက်ပြည်ရဲ့ကိုဂျူတီဝင်ရောက်ဆွေးဖက်မှုအင်အားကြီးနိုင်ငံတွေရဲ့ကျင်းမြောင်းတဲ့နေပြူဟာနဲ့ထွေထွေနိုင်ငံရေးအရာထိတွေ့ဆက်ဆံမှုတို့ဟာလည်းမြန်မာတို့ရဲ့အဓိကလိုအပ်ချက်ကိုမကူညီနိုင်ဘူးဒါတွေကိုလွှမ်းခြုံစဉ်းစားလိုက်ရင်အရင်လိုပဲအမေရိကန်အနေနဲ့စိတ်တူသဘောတူနိုင်ငံတွေကိုဥဆောင်ပြီးအလွားဆုံးချင်းကပ်မှုနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းတရားမျှတလွတ်လပ်သောဒီမိုကရေစီအနာဂတ်ဖြစ်ထွန်းရေးအတွက်ပူးပေါင်းလှုပ်ဆောင်ရမှာဖြစ်တယ်မြန်မာပြည်နာပုံမဆုံးထွေးလာနေပြီးအစောတည်းရင်အလွယ်တကူသုဟာသူပြည်လဲသွားနိုင်တာမဟုတ်ဘူးအရှဒေသအတွက်လည်းလောင်ကြီးကြီးမာတဲ့ကိစ္စတရားဖြစ်တယ်ရေရှည်ဒုက္ခခံနေရတဲ့မြန်မာပြည်သူတွေလည်းဆက်ဆံမှုရရှိသင့်ပြီဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားပါခင်ဗျာဆောင်းပါရှင်ဒက်ရစ်မီရှယ်ဟာသမ္မတဥပမာလက်ထက်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဆံမကြီးအဖြစ်2012က2016အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခုဆက်လက်ပြောပြမှာကတော့China's plunder of Myanmar's rare earth wealth threatens global security. မြန်မာပြည်သားတို့တရုတ်လွှဲသုံးစာထုတ်ယူနေတာကမ္ဘာအန္တရာယ်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဒီမှာရေးသားထားတဲ့ NKK ရဲ့ဆောင်းပါးပဲဖြစ်ပါတယ်။ချင်းပြည်နယ်ကအဖို့ရံမြန်မာတို့ကိုတရုတ်တူဖော်နေတဲ့အတွက်အဆုံးပြုတဲ့ဓာတုပစ္စည်းတွေနဲ့အစိတ်အသင့်တွေမြေခွေကြီးတွေဖြစ်ထွန်းနေုံသာမကကမ္ဘာမှာမရှိမဖြစ်လိုအပ်နေတဲ့ဒီမြန်မာတို့ဖြန့်ချီရေးထင်ချုပ်ခြင်းနဲ့တရုတ်ရဲ့လော်ဘဇောနိုင်ငံရဲ့အထူးကြံဖြစ်နေတဲ့အခြေအနေနဲ့အကာအကွယ်ယူနေတာဖြစ်တဲ့အချင်းပြည်နယ်ကတရုတ်မြေဆက်တပ်တွေထုတ်ယူမှုဟာ2023အတွင်း80ရာခိုင်နှုန်းအထိတိုးတက်လာပြီးမက်ထရစ်တန်ချိန်3000ဝယ်လောက်ရှိခဲ့တဲ့ကမ္ဘာတစ်လောအပြိုင်ဆိုင်ကျိုးပန်းနေရတဲ့ Renewable Energy Corp ပြန်ပြည့်မြဲစွမ်းအင်ကြောင်းလဲအဆုံးပြုနိုင်ဖို့အတွက်မြေဆက်တပ်တွေဟာအဓိကလိုအပ်နေခြင်းဒီစားပြုတ်လောရီအထင်ချုပ်နိုင်ဖို့တရုတ်ကျိုးပန်းနေတယ်။တန့်စင်ထုတ်လုပ်မှု90ရာခိုင်နှုန်းကိုထင်ချုပ်ပြီးဈေးကွက်ကိုကြီးစိုးရုံသာမကအနောက်တိုင်းရဲ့နည်းပညာတိုးတက်မှုကိုချိန်ရွယ်ထားတဲ့လက်နက်တစ်ခုအဖြစ်လည်းအသုံးပြုလာမှာဖြစ်တယ်။2010မှာဂျပန်ကိုတင်ပို့မှုပိတ်ပင်ခဲ့တယ်။အခုခါပုံမကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာနိုင်မယ်လို့လည်းသူကဆိုပါတယ်။အဲဒီလိုအခြေအနေမျိုးမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တချင်းဝင်ရောက်ဟန်တန်းနိုင်ဖို့လိုအပ်နေပြီမြန်မာကိုပိတ်ဆို့ဒဏ်ခတ်ပြီးတရုတ်ကိုစိတ်တိုင်းကျချဲလဲထုတ်ယူခွင့်ပေးထားတာဟာအကျိုးရုပ်စီတယ်လို့ဆောင်းပါးရှင်ကပြောထားပါတယ် အခုနောက်ဆုံးပြောပြလိုတာကတော့ New Star in the East American Army ရှေ့ဘက်က26ကျဲဆိုတဲ့ခေါင်းစဉ်နဲ့ eurasiareview.com မှာစူဘီယာဘူမိခ်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်တကယ်လို့ ULAA ဒါခင်ဒီဒါတခုလုံးကို think by gay အရကအင်မဲလို့ခေါ်တဲ့သူခေါ် impossible independence မဖြစ်နိုင်တဲ့လွတ်လပ်ရေးကိုတောင်းရသွားနိုင်တယ်အေးဟာတိုက်ပြီးပြန်ဆုတ်တဲ့ hidden run ပုံစံအနေသမီးတို့ထူးစင်းတဲ့ဝိုင်းဝန်းတိုက်ခိုက်မှုတွေလှုပ်လာတယ်အေးကိုစတဲ့မြေတောင်မြောက်ပေးခဲ့တဲ့ KIA ဟာလည်းမြေရှားထွက်တဲ့ပံဝါဒေသနဲ့တခြားဒေသအများအပြားကိုစိမ့်ပိုက်ထားနိုင်ပြီးဖြစ်ပေမဲ့အပိဇာအောင်ပွဲကိုတော့မမြင်ရသေးဘူးအေးဒါတော့ခိုင်ဒေသ16မြို့နယ်နဲ့15မြို့နယ်ကိုစိမ့်ပိုက်ထားပြီးကေဒန်ပဲဆုံးစီမံကိန်းရှိတဲ့စစ်တွေနဲ့တရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရှိတဲ့ကျောက်ဖြူမအောင်တို့ကတော့စစ်ကောင်စီလက်ထက်မှာရှိနေစေဖြစ်တယ်။မောင်တော်ကိုသိမ့်ပိုက်လိုက်ပြီးနောက်ဘင်္ဂလားဒေ့ရှ်နေဇတ်ခူလုံအေအေထိန်းချုပ်မှုအကူရောက်သွားပြီးဖြစ်တယ်။စစ်ကောင်စီဘက်ကပါဝင်တိုက်ခိုက်နေတဲ့ရိုဟင်ဂျာစစ်သွေးကြွတွေကိုအကူအညီမပေးဖို့လဲဘင်္ဂလားဒေ့ရှ်ကိုအေအေကစိတ်မသာသတိပေးထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီနေ့ကနေလည်းထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စစ်ကောင်စီနဲ့ဆွေးနွေးဖို့သဘောတူကြောင်းလက်ရှိပြည်ပခါကိုစီရဲနိုင်ငံရေးနည်းနဲ့သာဖြည့်ရှင်းဖို့အများအားလိုလားကြောင်းဖော်ပြထားပါတယ်။တရုတ်ဘာသာနဲ့ထုတ်ပြန်တဲ့အထက်မှာတော့တရုတ်နဲ့အိန္ဒိယတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုသေချာအကာအကွယ်ပေးဖို့ပြောထားပါတယ်။ဒီကြေညာချက်ဟာအကြီးအကဲတွေတရုတ်နဲ့အိန္ဒိယအရာရှိတွေနဲ့တိတ်တဆိတ်တွဲဆုံပြီးပေါ်ထွက်လာတာဖြစ်တယ်လို့လည်းသူကဆိုပါတယ်။အနေနဲ့စစ်တွေကြောက်ဖြူတို့ကိုဆက်တိုက်မလား။တရုတ်အိန္ဒိယရဲ့တုံ့ပြန်မှုကိုဆောင်ဆိုင်နေတာပဲလားဆိုတာကတော့မသေးကြသေးပါဘူးဖြစ်နိုင်တာတစ်ခုကတော့တကယ်လို့လွတ်လပ်ရေးယူဖြစ်မယ်ဆိုရင်တန်တမာရေးအစီအမပြုမှုရရှိနိုင်မယ်အလားအလာစောင့်ကြည့်တဲ့သဘောဖြစ်နိုင်မယ်လို့လည်းသူကယူဆပါတယ်တောင်သုံးဘွဲကကျန်တစ်ဘွဲဖြစ်တဲ့ TNLA နဲ့ MNDAA တို့ကလည်းနိုင်ငံရေးအရာဆွေးနွေးညှိနှိုင်းဖို့သဘောတူပေမဲ့နမခအခြေစိုက်လာရှုပ်ကိုပြန်ပေးဖို့ညှင်းဆန်နေကြပါတယ်စစ်ကောင်စီကသာညှိနှိုင်းစစ်ဆေးဖို့သဘောတူရဲဆိုရင်တော့သူခေါ် American Rebels ရခိုင်တပုန်တို့ဟာလွတ်လပ်ရေးအတွက်တွန်းတိုက်မှာမဟုတ်ဘဲတခြားတိုင်းရင်းသားအင်အားစုတွေနဲ့အတူကျေပြန့်တဲ့ Federal ကိုယ်ပိုင်အုပ်ချုပ်ရေးပြည်မြောက်ဖို့လှုပ်ဆောင်နိုင်တယ်ဒါဟာတခြားသောတိုင်းရင်းသားအင်အားစုတွေရဲ့စီးရဲအောင်မြင်မှုအပေါ်မူတည်နေတယ်နောက်ဆုံးအနေနဲ့ကတော့မြန်မာအစ်တိုင်းရဲ့စီးရဲပဲဆိုတာပုံမပြီးတော့ထင်ရှားလာတယ်ဒါပေမဲ့နိုင်ငံတကာအာရုံစူးစိုက်မှုကတော့ထင်တော့မရရှိသေးဘူးလို့ဆမရှင်ကသုံးသပ်ထားပါခင်ဗျာဆမရှင်ဆူရဘူမိခာ BBC နဲ့ Writers သတင်းဌာနတို့မှတာဝန်ထမ်းဆောင်ခဲ့ပြီးတောင်အာရှဒေသရဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားထုတ်ဝေခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါခင်ဗျာ
ကုတ္တဘတ်တော်ကတော့လောက်ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်မလဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သုံးသပ်ရေးသားချက်တွေကိုဥကြောစံတာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးခဲ့တာပါရှင်။ VUE ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေအပတ်စဉ်စီစဉ်တွေကိုတော့ VUE website နဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။ဇန်နဝါရီလ17ရက်စနေမနက်ခင်းစီစဉ်တွေကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်တနအိစာအစီအစဉ်အစအဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုက် VOA မြန်မာဝက်ဘ်ဆိုက် Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
View American အတန်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ View မနေ့ခင်း Radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်သုရဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။2021အာနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံတဲကနေထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့မိသားစုတွေပိုးပြီးတော့များပြားလာတာနဲ့အမျှပညာသင်အရွယ်ကလေးငယ်တွေအတွက်အလိုအပ်ချက်တွေလည်းပိုများလာတယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေဆိုင်စာမှုတော်စာသင်ကျောင်းရဲ့တောက်အိုဆီယာမကြီးဒေါခင်မမအေးကပြောပါတယ်ကျောင်းသူကျောင်းသားတွေများလာတဲ့အပေါ်မှာထိုင်းဆွေရကစိုးရိမ်ပြီးတော့အရေးအတွက်ကန့်သက်လာတာတွေရှိသလိုဆရာဆရာမမလုံလောက်တာငှားရမ်းဖို့ငွေကြေးမတက်နိုင်တာအပါအဝင်အခက်အခဲတွေလည်းပိုးပြီးတော့များလာတယ်လို့သူကပြောပြပါဗျ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစာမှုတော်ကျောင်းအိုဆရာမကြီးဒေါခင်မမအေးကိုဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါရရှင်။မင်္ဂလာပါဆရာမကြီးတော်ခင်မမအေးရှင်ဗီဒီယိုမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမကြီးလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒါဆရာမကြီးနဲ့ပတ်သက်ပြီးတော့သိထားတာကတော့ဆရာမကြီးကဒါထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကနေပြီးတော့မှအကြောင်းမျိုးမျိုးနဲ့ရောက်လာကြတဲ့ရွှေ့ပြောင်းမိသားစုတွေရဲ့ကလေးငယ်တွေရဲ့ပညာရေးလုပ်ငန်းတွေမှာပေါ့နော်ဒါနှစ်အတော်ကြာကိုဒီဇိုင်းမတ်မတ်လုပ်လာတယ်ဆိုတာကိုသိထားရပါတယ်ဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လဲစာမှုထောဆိုတဲ့ဒါရွှေ့ပြောင်းကလေးငယ်တွေအတွက်တီထောင်ထားတဲ့ကျောင်းမှာဆရာမကြီးကကျောင်းအုပ်ဆရာမကြီးအဖြစ်နဲ့တာဝန်ခံပြီးတော့လက်ပတ်နေရဆိုတာကိုလည်းသိရပါတယ်ဆိုတော့ဒီလိုမျိုးဆရာမကြီးအနေနဲ့အခုလိုမျိုးဒီကလေးငယ်တွေရဲ့ပညာရေးမှာဘယ်ချင်းကစပြီးတော့ဘလို့ပါဝင်ဆောင်ရွက်ဖြစ်ခဲ့တယ်လဲဆိုရယ်ဆရာမကြီးရဲ့အကြောင်းလေးရောနောက်ဒီစာသင်ကျောင်းလေးရဲ့အကြောင်းရောပေါ့နော်ဒါအမျိုးသမီးကဏ္ဍနေပြီးတော့ပြန်လည်မျှဝေချင်တာဖြစ်ပါတယ်အဲ့ဒီအတွက်အချိန်ပေးတာကျေးဇူးတင်ပါတယ်ဆိုတော့ဆရာမကြီးအနေဆရာမကြီးဒီအခုလက်ရှိပေါ့နော်ဒီစာမှုထောကျောင်းမှာဆိုလို့ရှိရင်ရောဘလူးကလေးငယ်တွေကိုအဓိကထားပြီးတော့ဘယ်နှတန်းကနေပြီးတော့မှဘယ်နှတန်းထိပေါ့နော်ပညာတွေသင်ပေးနေတာရှိလဲဆိုတာလေးကိုလည်းပြောပြပေးပါရှင
်ဟုတ်ဆရာမကြီးတို့ကျောင်းမှာဆိုရင်မူဂျိုကနေပြီးတော့ဟို9တန်းထိပေါ့ grade 7 G သင်တယ်နောက်ပြီးတော့ GED ပေါ့ GED program ကိုဆရာမကြီးဒီနှစ်မှာစပြီးတော့ထည့်သွင်းပြီးတော့သင်ကြားပေးနေပါတယ်
ဟုတ်ကဲ့မူလာတန်းကနေပြီးတော့အလဲတန်းအဆင့်ထိအရင်ကတော့ရှိနေရနေပြီးတော့အခုမှဒါ GD ကိုစပြီးတော့ဒါတိုးချဲ့လာတယ်လို့ပြောရမှာပေါ့ဆရာမကြီးတို
့ဟုတ်ပါတယ်
ပညာရေးလုပ်ငန
်းလိုအပ်ချက်ရပါတော့အခုသမိုင်းပြောရမှာဆိုရင်ကိုပမာပြည်ကကလေးတွေရဲ့လိုအပ်ချက်အရ GD program တော့ဒီအခုမဲဆောက်မဲဆောက်ရှေ့ပြောင်းကျောင်းတွေမှာအကျောင်းတော်တော်များများမှာထည့်သွင်းလာတာပေါ့ဒီနှစ်လာမယ့်နှစ်ပိုင်းခြားမှာပို့ပြီးတော့တွေ့လာရတာပေါ့သမီးရဲ
့ဟုတ်ကဲ့အဲ့တော့အဓိကရောလူတွေပညာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အဓိကဘလို့လူအချက်တွေရှိနေပါလဲရှင
်ပြောရမယ်ဆိုရင်တမီးရဲ့အရင်ဆယ်စုနှစ်ရကြတော့အဓိက migrant ဒီ worker ပေါ့နော်အလုပ်သမားတွေရဲ့ကလေးအများစုပဲဆရာမကြီးတို့အနေနဲ့သင်ကြားရပေမဲ့အခုဒီဗမာပြည်ရဲ့အခြေအနေအရာအခုဆို CDN ဒီလုပ်တဲ့မိဘတွေရဲ့တာသမီးတွေစစ်ပီးကြောက်ပြေးလာတဲ့ကလေးတွေဒီဗမာပြည်ရဲ့ဒီအနာသိန်းနဲ့ကိစ္စကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပို့ပြီးတော့ပြေးလာတဲ့ခလေးတွေကလူကြီးရမ်းများလာတာပေါ့နော်များလာတဲ့အခါမှာဒီဆရာမတို့ရွှေ့ပြောင်းကျောင်းတွေမှာလည်းလူကြီးတွေများလာတဲ့ကျောင်းတွေလည်းမရှိမဖြစ်လိုအပ်လာတာပေါ့အဲ့ဒီအတွက်ကြောင့်မလို့အာခလေးတွေရဲ့ပညာရေးခန္ဓာဒီဟိုဘယ်လိုပြောမလဲပေါ်လာဧရိယာမှာပို့ပြီးတော့လိုအပ်ချက်အဖြစ်နေရာယူလာတာပေါ့ပြောရမှာဆိုရင်တော့အမေ
အခုလက်ရှိဆရာမကြီးတို့ကျောင်းမှာရောကျောင်းသူကျောင်းသားဘယ်နှယောက်လောက်ရှိပါလဲရှင
်အခုဆရာမကြီးတို့ကျောင်းမှာဆိုရင်စုစုပေါင်း248ယောက်လောက်ရှိပါဟင်အဲ
့တော့ဆရာမကြီးတို့ကျောင်းကနေပြီးတော့မှနေထွက်သွားတယ်ဒီအလဲတန်းအဆင့်ပြီးတဲ့ကလေးဆိုရင်ရောသူတို့ပညာရေးကိုအခုကတော့ဒါဂျီးတီရှိရပါလေဂျီးတီမရှိခင်ကဒီ2024မတိုင်ခင်တည်းကတော့ဂျီးတီမရှိလို့နားလဲတယ်ဒီဆိုတော့အဲ့ဒီမတိုင်ခင်ဆိုရင်ရောခလင်းငယ်ရဲ့အနေနဲ့သူတို့ပညာရေးဆက်ဖို့ဆိုရင်ဘလို့ဆက်သွားကြလဲဆရာမကြီးတို့ကအခြေခံမှုပဲပေးလိုက်တယ်ဆိုတဲ့သဘောမျိုးလား
ဟုတ်ကဲ့ပါအခြေခံပြီးတော့ဒီမှာလည်းထက်တန်ကျောင်းနဲ့ရှိတယ်ဗောနော်ဟိုဆရာမစင်တီတာတို့ဖွင့်လာတဲ့ CDC အထက်တန်ကျောင်းလိုမျိုးမ နောက်ဆရာမပေါ်လေးတို့ခွင့်လာတဲ့စာတူးလေးထက်တန်ကျောင်းမျိုးထက်တန်ကျောင်းကြီးလည်းရှိတယ်။ဆရာမတို့ကျောင်းမှာအလေးတန်းဆင့်ပြီးလို့ရှိရင်ထက်တန်ကျောင်းလေးကိုဆရာမကြီးတို့သွားကြတယ်။တချို့တလေကလေးတွေကြတော့လည်းအလေးတန်းဆင့်ရနေပြီးတော့ထိုင်းပညာရေးကျောင်းမှာကျောင်းကြီးရှိတယ်။အဲ့ဒီဘက်ကလည်း join တဲ့ကလေးတွေလည်းရှိတာပေါ့။တချို့တလေကြတော့ဒီဆရာမကြီးတို့ဒီအများဆုံးအဖြစ်ကြီးကြီးကမေဆောက်မှာဆိုလို့ရှိရင်မင်းမဟော်ဖောင်ဒေးရှင်းအရင်စပြီးတော့ဟုတ်စတင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီ2024မတိုင်ခင်အဲ့တော့ Memo Foundation ကိုပဲကြီးဒီဟို High Education အနေနဲ့ကြီးဒီ Foundation ကိုသွားတဲ့ကလေးတချို့တော့လည်းရှိကြတယ
် Okay မစင်မကြီးတို့လက်ရှိထောင်ထားတဲ့စတင်ကြောင်းတွေကဘူတာထိုင်းနိုင်ငံရဲ့နေမြေထဲမှာရှိနေတာဆိုတော့လေထိုင်းဒီအနာပိုင်းတွေဘက်ကရောဆရာမကြီးတို့ကြောင်းနေနဲ့ပတ်သက်ပြီးတော့အာလွတ်လွတ်လပ်လပ်လုတ်ပိုင်ခွင့်ပေးသလားဘလို့ချင်းနေအောက်မှာလုတ်ရပါလဲရှင်
ဥစမေရောတော့ပြောရမဆိုရင်သူများတိုင်းပြည်မှာဖွင့်ထားတဲ့အကြောင်းနေဖြစ်တဲ့အစိုးရသူခိုင်အစိုးရရဲ့ဘောနော်တကယ်တရားဝင်အတိမတ်ပြုတော့အကြောင်းတော့လည်းမဟုတ်ဘောနော်နားလည်မှုတရားနဲ့အဲဖွင့်ထားတယ်လို့ပဲပြောရမှာပေါ့အကြောင်းနေနဲ့တော့တို့နာမည်မခံခိုင်းဘူးလန်ဒီစင်တာအနေနဲ့ပဲဓမ္မကြီးတို့ပြောတယ်ဘောနော်လန်ဒီစင်တာတခုအနေနဲ့ပဲပြောထားတာဖြစ်တယ်အဲတို့အစိုးရအနေနဲ့တကယ်တရားဝင်အတိအမှတ်ပြုထားတဲ့ပုံစံမျိုးတော့မဟုတ်ဘူးဟိုကလေးတွေရဲ့ပညာရေးကိုပဲသင်စီချင်တဲ့သဘောနဲ့စီကံပေါင်တွေကတော့သူတို့ချမှတ်ထားတဲ့မူပေါင်တိုင်းမှာပဲဆရာမကြီးတို့ကအာပြင့်တုံပြီးတော့ဖွင့်လှစ်ရတဲ့သဘောမှတော့ရှိပါတယ်သမီ
းဟုတ်ကဲ့ဆိုတော့တရားဝင်မဟုတ်ဘူးဆိုတဲ့အတွက်ကြောင့်မလို့တော့အချိန်မရွေးတော့ဒါเจ้าကိုလာပြီးတော့ဖျားပေးတာမျိုးတွေတော့ကြုံရနိုင်တဲ့ပုံစံမျိုးရှိတယ်လို့ပြောလို့ရလားရှင
်အဲ့ဒါမျိုးပြောလို့ရပါတယ်အခုနှစ်တည်းမှာတော့ပူဆိုးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အခက်ခဲတချို့ကြောင့်ဒီဘက်မှာအကြောင်းသားဥယျာဉ်များလာတာဒီအပေါ်မှာလည်းဟိုကန့်တတ်ချက်တွေဖြစ်လာတာပေါ့နော်အကြောင်းသားဥယျာဉ်လက်ခံနိုင်တဲ့အတိုင်းတာကိုလည်းသတ်မှတ်လာတဲ့အပိုင်းတွေရှိတယ်အဲ့အဲ့ဒီအတွက်ကြောင့်တော့ဆရာမကြီးတို့ကတော့တို့ရဲ့မူပေါင်းအတွင်းမှာပဲအဲမလူးတာမလုတာတော့လှောက်ရှားရတာပေါ့သမီ
းဟုတ်ကဲ့ပါဆိုတော့ဒီကျောင်းကိုလေပတ်ရတဲ့အခုလက်ရှိဒီလိုပေါ့နော်တရားမဝင်လေပတ်ရတဲ့ဒီကြားထဲမှာမှကျောင်းကိုလေပတ်ဖို့အတွက်သွားရတဲ့ဇယိစကားတွေလည်းရှိမှထင်ပါတယ်ဆိုတော့ဒီအတွက်ကဆရာမကြီးတို့ဘယ်လိုပုံစံမျိုးနဲ့များလေပတ်ပါလဲလက်ရှိမှာလေ
ဒီမှာတော့ပြောရမဆိုတချို့တလေအနည်းစုကြောင်းလောက်ပဲထူနာရှိတယ်ဗောနော်အလှူရှင်ရှိတယ်တော်တော်များများကြောင်းနေရတော့အခုနောက်ပိုင်းမှာအလှူရှင်တော်တော်လေးနေပါလာတာကိုတွေ့ရတယ်အထူးသဖြင့်ဆရာမကြီးတို့မှာဗာစိန်ခုံမှုတရားရင်ဆိုင်ရလေဆိုတော့ဆရာမတွေရဲ့လာစာအခက်ခဲကတော့တော်တော်လေးရှိတယ်ဗောတချို့အလှူရှင်တွေကြတော့အဆောက်အဦပေးခြင်းနဲ့တခြားအကြောင်းရဲ့လူအပ်ချက်ကိုဖြည့်ဆည်းပေးတာဟိုတော့လုပ်ပေးတာတွေများတယ်ဆရာမရဲ့လာစာဟိုတော့ပေးတဲ့အလှူရှင်တွေကတော့တော်တော်နေတယ်အဲ့လိုမျိုးအပေါ်မှာဆရာမကြီးတို့ကနေပြီးတော့ဟိုကလေးတွေဇီကနေပြီးတော့လာစင်ကြီးလေးပေါ့နော်လာစင်ကြီးတင်းတင်းလျှောက်ပတ်တဲ့လာစင်ကြီးလေးကောက်ပြီးတော့ဒါကိုဆရာမလာစာအနေနဲ့ဖြည့်ရှင်းရတဲ့အကြောင်းတွေကတော့တော်တော်များများရှိလာတာကိုတွေ့ရတယ်အရင်ဆရာမကြီးတို့စေသူနဲ့တဆုနဲ့မတူတာတော့အဲ့လိုမျိုးဖြစ်တာပေါ့နော်အရင်ဆယ်စုနှစ်တစုကတော့ဆရာမလာစာကိုဆရာမကြီးတို့အနေနဲ့ပူပင်စရာမလိုဘူးပြပြဝဝအလှူရှင်တွေထောက်ပံ့တယ်စာကိုလည်းပြပြဝဝတည်တည်ကြကြအပူပင်မရှိတော့ပို့ပြီးတော့တင်နိုင်တယ်အခုကျတော့ဟိုဆရာမကြီးတို့အကြောင်းတွေတော်တော်များများပေါ့ဟိုဆရာမကြီးတို့အကြောင်းနဲ့မဆိုလို့ဘူးအကြောင်းတော်တော်များများကဒီဆရာမလာစာကိုလူရှင်မရှိတဲ့လောက်ရှားပါနေတဲ့အနေထားမှာဖြစ်တယ
်။ကဲဆိုတော့ဒီကြောင့်နဲ့ပတ်သက်ပြီးတော့အခက်ခဲပါတွေရှိလဲလို့ပြောမယ်ဆိုရင်ဒီလူတန်းတဲ့သူနည်းပြီးတော့မှဒါငွေကြီးရည်ရံပုံငွေရှားပါတာလည်းတခုပါဝင်ဖြစ်မယ်လို့ထင်ပါတယ်
။ဟုတ်ပါတယ်။အဲ့ဒါတော့အဓိကပါ။ Okay.
ဆိုတော့တခြားရောဒီဆရာမကြီးတို့ဒီအခက်ခဲပေါ့နော်ကြုံရတာဘာတွေများရှိတယ်လို့ပြောနိုင်မလဲရှင်
။အခုဆိုတော့သမီးရဲ့ပြောမယ်ဆိုလို့ရှင်ကိုတိုင်းပြည်ရဲ့အခြေအနေရရကြောင့်ဒီဘက်နေဆက်မှာလူဦးရေများလာတယ်လူဦးရေမိသားစုဦးရေများလာသလိုကျောင်းတိုင်းကျောင်းတိုင်းကျောင်းသားဦးရေများလာကျောင်းသားဦးရေများလာတဲ့ပုံမှာ ထိုင်းဆိုရအနေနဲ့လည်းဒီဟာကိုသူတို့အနေနဲ့ဆိုရင်လည်းပိုင်းမရှိတာပေါ့နော်။ဟိုအကြောင်းတွေကတော့အကြောင်းသားဥယျာဉ်တွေထပ်မတူဘူးကန့်သက်ဖို့တော့ဒီလိုမျိုးတွေတောင်းဆိုလာတာတွေလည်းရှိတယ်ပေါ့နော်။ဆရာမကြီးတို့အကြောင်းတွေကိုအဲ့လိုမျိုးအနေထားမှာဆရာမကြီးတို့အနေနဲ့လည်းကလေးတိုင်းကပညာသင်ကြားခွင့်ရှိတယ်ဆိုတော့မူပေါင်းရတော့လက်ခံကျင်တာပေါ့။လက်ခံကျင်တဲ့တခေတမ်းလည်းဒုက္ခဖြစ်လို့လာကြတဲ့လူတွေပဲလေဘယ်သူမှကိုတိုင်မြည်ပြစ်ပြီးတော့ပျော်လို့လာကြတဲ့လူတွေတော့မရှိဘူးဒီပေါ်မှာကြည့်ပြီးတော့ဆရာမကြီးတို့ကတော့အင်းနည်းနည်းတော့ခေါင်းခဲရတော့ဗောတမီးလာတဲ့လူတိုင်းကိုလက်ခံလို့မရတဲ့အနေအထားအပြေဝလက်ခံလို့မရတဲ့အနေအထားမှာတော့ရှိလာ
ခက်ခဲရကြမှာလဲပက်နေရတဲ့စာမှုထော်စာသင်ကျောင်းလေးနဲ့ပတ်သက်ပြီးတော့ကြားခဲ့ကြရတာပါရှင်။ဒီကျောင်းရဲ့အကြောင်းဆရာမကြီးဒေါခင်မမကြီးအနေနဲ့မြန်မာရွှေ့ပြောင်းတဲ့ဒုက္ခသည်ကလင်းငယ်တွေအတွက်ပညာရေးလုပ်ငန်းတွေမှာဖယ်ချင်းကစတင်ပါဝင်ခဲ့ပြီးတော့အခုထိဘာကြောင့်ဒီဇိုင်းမမဆက်ပြီးတော့ဆောင်ရွက်နေသလဲဆိုတာတွေကိုတော့နောက်သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်။အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ဥရောပနဲ့အမေရိကန်ပြည်ထောင်စုကနာမည်ကျော်ဂီတတက္ကသိုလ်တွေမှာဂီတအနုပညာဘာသာရပ်နဲ့မဟာပွဲအထိရယူခဲ့တဲ့အော့စတင်ချန်ဟာမြန်မာသချင်းတွေကိုပြန်လည်စမ်းသပ်တိကျဖို့အစဉ်စဉ်ဘယ်လိုတွေဖန်တီးတယ်မြန်မာပြည်သက်တွေနဲ့ဘယ်လိုထိတွေ့ဆက်ဆံခွင့်ရခဲ့တယ်ဆိုတာတွေကိုဒုတိယပိုင်းအနေနဲ့ရှင်းပြထားပါတယ်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကနေကိုအောင်ကတင်ပြပေးထားတာပါရှင်
ကျွန်တော်ကဆန်နီယာကလုတ်ဂရေဒင်နာမကဆန်နီယာတစ်ခုလုံးကိုတူရီယာလို့သဘောထားပြီးတော့တီးခတ်ရတာကြိုက်ပါတယ်ဆန်နီယာချိုးတွေကိုတိုးထိပ်ပြီးတော့တီးသလိုတစ်ခါတလေလည်းခတ်ပြီးတော့တီးပါတယ်တစ်ခါတလေလည်းဆန်နီယာအင်ကိုခောက်ပြီးတော့တီးသလိုပုတ်ပြီးတော့လည်းတီးပါတယ်
These acoustic sounds help
အခုလိုဖြစ်ရွက်ပြီးတော့ကိုနားထောင်လို့ကောင်းပါတယ
် It's also important
ချောင်းမြန်မာတခြင်းတွေကိုအနောက်တန်းဟန်နဲ့ပေါင်းဆက်တီးခတ်ပြီးတော့ထိမ့်သိမ့်ကျင်ပါတယ်ဒါကကိုရင်ကျေးမှုဂီတကိုကျွန်တော်တက်နိုင်တဲ့ဘက်ကဂုံပြုထိမ့်သိမ့်တာပါဂီတကိုကျွန်တော်ဘောရလို့ခံယူထားတာပဲမဟုတ်ပါလားအားလုံးပြင်ဆင်ပေးပြီဆိုရင်တော့အတန်သွင်းပါတယ
် Next I edit the sound
ပြီးတော့ကွန်ပျူတာနဲ့ပြင်ဆင်တီးပြက်ပြီးအားလုံးနားဆင်နိုင်အောင်လူမှုကွန်ရက်မှာတင်ပါတယ်အခုကျွန်တော်ပြန်တီးခတ်ထားတဲ့သချင်းက
final version to social media I was honestly amazed
မြန်မာပြည်သူတွေစီကအပီစကားတွေကြားတော့ကျွန်တော်တကယ်ပဲအံ့အားသင့်ရပါတယ်မြန်မာသချင်းဂီတကိုစိတ်ဝင်စားလို့လေ့လာမယ်ဆိုပြီးစခဲ့ပေမဲ့မထင်မဖဲအားလုံးကဝိုင်းပြီးတော့အပီခဲ့ကြတာကိုတွေ့ရပါတယ်အပီစကားတွေကြောင့်ဖုန်းလဲတစ်ချိန်လုံးနိုတီတွေတက်အချက်ပေးသံတွေတစ်ချိန်လုံးမြည်နေပါတယ
် incredible is how the process
အခုလိုဂီတတန်စင်တွေပြန်လဲ moment တိခတ်ရင်မြန်မာပြည်ကသူတွေနဲ့ပါထိတွေ့ဆက်ဆံခွင့်ရတာကြောင့်အထူးဝမ်းသာ အာရဖြစ်မိပါတယ်။ social media တွေရဲ့ကျေးဇူးကြောင့်အရင်ကထိတွေ့ကြွမ်းဝင်မှုမရှိသူတွေနဲ့လည်းခုအခါအလွယ်တကူဆက်သွယ်နိုင်ပါပြီ။ comment တွေလာရေးကြတဲ့အခါကျွန်တော်ကအားပေးရုံသာမဟုတ်ပဲမြမယဉ်ကျေးမှုနဲ့ပိုးပြီးတော့အကျွမ်းတဝင်ဖြစ်အောင်လည်းရှင်းပြကြပါတယ်။ချင်းအစ်စ်တွေတိခတ်ဖို့အကြံပြုကြတဲ့အပြင်တချင်းအကြောင်းအဆိုရော်တွေအကြောင်းကိုလည်းရှင်းပြကြပါတယ်။ဒါအပြင်တချင်းစာသားတွေစကားလုံးအသုံးနှုန်းတွေကိုလည်းရှင်းပြပါတယ်။ကဘာကြီးရဲ့ပင်နေရာမှာပဲရောက်နေပါစေ။ဂီတဟာအားလုံးကြားပေါင်းကူးပေးတာကိုတွေ့လဲရတာပါ။ဘေဘကြီးရေလို့မမိတဲ့ချင်းကိုကျွန်တော်တီးတဲ့အခါမှာတော်တော်များများကကျေးဇူးတင်ကြောင်းပြောလာကြပါတယ်။ဒီတဲ့ချင်းကမိဘတွေရဲ့သားသမီးတွေအပေါ်ထားတဲ့မေတ္တာတရားအကြောင်းရေးဖွဲ့ထားတာပါ။ဒါကြောင့်နားဆင်ခံစားသူတိုင်းအတွက်မိဘနဲ့ပြန်တွေ့ခြင်းစိတ်ပေါ်ပေါက်လာစေခဲ့ပါတယ်။ဂီတဟာလူတွေကိုဖန်ဆားနိုင်ခဲ့ပါတယ်။
There are definitely some differences between my
မြန်မာနဲ့တခြားလူမျိုးပိသက်တွေကြားကျွန်တော်ရဲ့ဂီတအပေါ်ခံစားပုံချင်းတော့မတူကြပါဘူးမြန်မာတွေကတော့တချင်းစာသားတွေကအကြောင်းအရာကိုပါတီးကြတော့ကိုဘွားနဲ့နိုင်ရှင်ပြီးခံစားနားဆင်ကြပါတယ်မြန်မာတယောက်ကတီးခတ်ဖြောပြတာကိုဂုံယူကြတာလဲပါမှာပါမြန်မာမဟုတ်တဲ့သူတွေကြတော့ဘလို့တချင်းမျိုးလဲဆိုတာကိုသိကျင်သွားတာပါအမေရိကန်မိတ်ဆွေတချို့ကတော့အပြည့်အစုံနားမလဲပေမဲ့ဂီတတန်ထဲမှာထူးခြားမှုတွေအများကြီးပါတယ်လို့ပြောကြပါတယ်။ဘဝတွေဖြတ်တန်းမှုတွေမတူကြပေမဲ့ဂီတကိုခံစားကြပုံချင်းတော့တူညီကြပါတယ်
I've had so many people reach out saying they
တော်များများကျွန်တော်ကိုဆက်တွေ့လာကြပြီးဆန်နီယာတီတင်ကျင်တယ်လို့ပြောလာကြပါတယ်ဂီတတင်ဂီတဒါမှမဟုတ်ဆန်နီယာတီတင်ပေးဖို့လည်းပြောရတယ်ဒါကြောင့်မြမသချင်းတွေကနာမည်ကြီးတဲ့တကြံမိုးလို့သချင်းမျိုးအတွေ့တီးခတ်ပုံသင်ငန်းစာတွေရေးဆွဲဖို့ဆုံးဖြတ်ခဲ့ပါတယ်အခုတော့ online မှာအဖွဲ့လေးဖွင့်ထားပါပြီတချို့ကကျွန်တော်ပေးထားတဲ့ဗီဒီယိုသင်ငန်းစာနဲ့လေ့ကျင့်ပြီးရင်သူတို့တီးထားတာလေးတွေပြန်လာပြပါတယ်သူတို့တီးထားတာအဆင်ပြေမပြေလဲပြန်မေးပါတယ်လေ့ကျင့်နိုင်သလောက်တိုးတက်လာတာကိုတွေ့ရတာကတော့ဝမ်းသာစရာပါသူတို့ဘက်ကကြိုးစားတာကိုတွေ့ရလေကျွန်တော်ဘက်ကလည်းပိုးပြီးတော့ outside ထိုးရမယ်ဆိုတာကိုသဘောပေါက်လာပါတယ်အားလုံးကြိုးကြိုးစားစားလေ့ကျင့်နိုင်အောင်ကျွန်တော်ဘက်ကလမ်းပြပေးနိုင်ခဲ့မယ်လို့မျှော်လင့်ပါတယ်
So what's next?
ကျွန်တော်ဘဝတခြားဂီတနဲ့ပတ်သက်ပြီးမျိုးစုံကြုံခဲ့ပေမဲ့စင်ပေါ်မှာဖြောပြရတာကိုအကျိုက်ဆုံးပါအခွင့်အခါပေးတဲ့တချင်ကြီးမှာမြန်မာပြည်မှာလည်းဖြောပြခြင်းပါတယ်ကျွန်တော်ကိုဝိုင်းဝန်းအားပေးခဲ့ကြတဲ့သူတွေနဲ့လည်းတွေ့ခြင်းပါတယ်ဖြစ်နိုင်မယ်ဆိုရင်တော့မြန်မာအစိုးရတွေဂီတပညာရှင်တွေအနုပညာရှင်တွေနဲ့လက်တွဲဖြောပြခြင်းမှသေးတယ်ကျွန်တော်ကအချိန်ရသမျှဂီတတွေထပ်ပြီးတော့ဖန်တီးတင်ဆက်နေမှာပါဒီစနစ်အစ်စ်တွေလေ့လာပြီးတော့အကောင်းဆုံးတင်ဆက်နိုင်အောင်လည်းကြိုးစားနေပါတယ်ဆိုရှယ်မီဒီယာမှာအားပေးကြသူတိုင်းကိုအလေးနဲ့ကျေးဇူးတင်ပါတယ်စန္ဒယာပညာရှင်တယောက်အနေနဲ့အခုလိုအားပေးကြတဲ့အပေါ်ဘာနဲ့မှအဖိုးမဖြတ်နိုင်ပါဘူးကျွန်တော်ရဲ့ဂီတခီးမှာအတူတကွလိုက်ပါခဲ့ကြတဲ့အတွက်အလွန်ဝမ်းသာအားရဖြစ်မိပါတယ်ခင်ဗျာ
ကိုအောင်ပုံမှန်တင်ဆက်ပေးနေတဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတစ်လက်တင်ပြပေးပါဦးမယ်။ပါကာနေဆူဆန်ရေရင်ဟာဒီတတ်မှတ်ထားတဲ့နေနဲ့အနည်းဆုံးနေရာကိုရောက်သွားပြီဖြစ်ပြီးတော့သူဟာပျက်စီးမှုမရှိပဲအကောင်းပကတိအတိုင်းပုံမှန်အလုပ်တွေကိုလုပ်နေတယ်လို့2024ဒီဇင်ဘာ29ရက်နေ့မှာ NASA ကကြေညာပါရယ်။ NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲဒေါက်တာဂျိုးဆပ်ဝက်စလိတ်ရဲ့ရိုက်တာသတင်းမှာပြောကြားချက်တွေနဲ့အတူလူသားတွေရဲ့နေစူးစမ်းရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတော့ဒေါက်ခင်မျိုးသက်ကသိပ္ပံနယ်ဒီပညာစီစဉ်မှာတင်ပြထားပါရဲ့ရှင်
ဘာနဲ့အနည်းဆုံးကျဲတပွင့်ဖြစ်တဲ့နေနဲ့ပတ်သက်ပြီးနားလည်နိုင်ဖို့လွတ်တင်လိုက်တဲ့ပါကာနေဆူဇန်ယင်ဟာဒီဇင်ဘာလ24ရက်နေ့ကနေမျက်နှာပြင်ကနေမိုင်ပေါင်း 3.8 တန်းအကွာကိုရောက်ရှိခဲ့တာပါသူဟာနေရဲ့မျက်နှာပြင်ပေါ်ကကိုရိုနာလို့ခေါ်တဲ့အပေါ်ရန်လေးရုလော်ထဲမှာပြန်တန်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့သမန်နေရာကိုရောက်ပြီးဖြစ်ကြောင်းဒီအာဂါဒရင်ကနေအချက်ပြအတန်းပြေးပို့ခဲ့တာရခဲ့တယ်လို့ဒီစူးစမ်းမှုကိုကုခဲ့တဲ့ Maryland ပြည်နယ် Johns Hopkins အသုံးချယူပပေးတာဌာနက NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲ Dr. Joseph Wesley ကပြောပါတယ
် Today we got back very late at night last night about 11:50 p.m. Eastern time.We got back a green beacon from
ဒီနေ့ဒီကတော့ပြီးခဲ့တဲ့ည7:50မှာပါကာစူးစမ်းရေးယင်စီကသူတမရနေရာရောက်ပြီဆိုတဲ့အချက်ပေးတံကိုရပါတယ်။ဒါဟာနေနဲ့အနီးဆုံးနေရာကိုရောက်ဖို့လူသားတွေကြိုးပမ်းတာအောင်မြင်ပြီဆိုတာပြနေတဲ့အပြင်နေနဲ့အနီးဆုံးနေရာကိုပထမဆုံးအရောက်သွားနိုင်တာလည်းဖြစ်ပါတယ်။ဒါဟာတကယ်အောင်မြင်မှုကြီးပါ။နေရဲ့အပေါ်ရန်လေထုလွာကိုရိုနာမှာပြန်တန်းနိုင်တာဖြစ်တဲ့အတွက်စဉ်းစားကြည့်ရင်တကယ်ကိုအံ့ဩစရာပါ
။ဒါဟာအလွန်ပူပြင်းတဲ့နေနာကိုလူသားတွေအရောက်သွားနိုင်တဲ့အောင်မြင်မှုလည်းဖြစ်ပါတယ်။ကမ္ဘာအချင်းထက်အစတရာမကကြီးတဲ့နေဟာအပူချိန်5500ဒီဂရီဆယ်စီယပ်ဖာရင်ဟိုက်နဲ့ဆိုဒီဂရီ11000ဝန်းကျင်ရှိပြီးကမ္ဘာကနေမိုင်ပေါင်း93သန်းလောက်ကွာမှာရှိပါတယ်။ရင်းလောက်ကွာဝေးတဲ့နေရာကိုရောက်အောင်တောက်ကြကျူရဲ့ဆွဲအားနဲ့အရှိန်ကိုယူပြီးနေကိုအချင်းချင်းပတ်ရကနေနေနဲ့အနည်းဆုံးကိုတဖြည်းဖြည်းရောက်အောင်တော့ရတာဖြစ်ပါတယ်။အခုလိုတော့ဖို့အတွက်ကြိုးစားတဲ့ပါကာစူးစမ်းရင်မပြတ်မစီးရှိနေတာကိုအခုအချက်ပေးတန်ကြောင့်အတီးပြုတ်နိုင်ပြီလို့လည်းပြောပါတယ
် and its closest approach happened on December 24th and that all happens autonomously as the spacecraft operates and does its own thing
ပါကာယင်ဟာဒီဇင်ဘာ24ရက်နေ့မှာနေနဲ့အနည်းဆုံးကိုရောက်သွားတာပါဒီယင်ကိုသူ့ဟာသူအလိုလျောက်လှုပ်ရှားဖို့လှုပ်ထားတဲ့အတွက်သူ့ဟာသူပြန်တန်းနေတာဖြစ်ပြီးတော့အခုသူ့စီကအချက်ပေးတံကိုရတာကြောင့်သူမပြတ်မစီးနဲ့အလုပ်ဆက်လုပ်နေတယ်ဆိုတာကိုကျွန်တော်တို့အတည်ပြုလို့ရပါပြီမကြခင်မှာပဲသူရတဲ့အချက်လက်တွေကိုဆက်ပို့ပေးတော့မှာမို့စိတ်လို့ရှားစရာတွေဆက်ပေါ်လာအောင်ပါ
2021ဒီဇင်ဘာလတုန်းကတော့ NASA က2018မှာလွှတ်တင်ထားတဲ့ပါကာဆိုလာပရုတ်နေစူးစမ်းရေးအာကာသယင်ဟာနေရဲ့ရောင်ကြီးဆက်ဝန်းတဲကိုရောက်သွားပြီလို့ကြေညာခဲ့တာပါဒါဟာနေမျက်နှာပြင်အထက်မိုင်၈သန်းအကွာကနေဖြတ်သန်းသွားတာဖြစ်ပြီးဒီနေလုံးကြီးမှာမာချိုးတဲ့မျက်နှာပြင်မရှိဘဲအလွန်ပြင်းထန်စွာတောက်လောင်နေတဲ့အပူစွန့်ရံတွေပဲနေလုံးကြီးဖြစ်နေတည်ရှိနေပြီးသူ့ရဲ့ဆွဲအားနဲ့တန်လိုက်ဓာတ်တွေကိုဖြစ်ပေါ်စေတယ်လို့နယူးအော်လန်ကAmerican ဘူမိရူပပေတဲ့ Union အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီအကွန်အဝေးကနေပဲအချက်လက်တွေကိုရယူစူးစမ်းနိုင်ပေမဲ့လည်းသိပ္ပံပညာရှင်တွေကိုယ်တိုင်နေရဲ့ဘယ်ပိုင်းဘယ်နေရာလဲဆိုတာကိုသေချာမသိနိုင်ဘူးဖြစ်ခဲ့တာပါ။အခုပါကာစူးစမ်းရေးယင်ကအချက်လက်တွေပြန်ပြီးပို့ရင်တော့နင်းနဲ့ပတ်သက်ပြီးပိုနားလည်လာတော့မယ်လို့လည်းဒေါက်တာဂျူးဝက်စလိတ်ကပြောပါတယ်။သက်ရှိတဲ့ရွာတွေအပင်တွေအသက်ရှင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ပေးနေတဲ့နေကိုသိပ္ပံပညာရှင်တွေသူတေသနာလုပ်နေတာနှစ်တော်ကြာနေပါပြီ။ NASA ကနေစူးစမ်းရေးအတွက်2002ခုနှစ်မတိုင်ခင်က Solar Probe 2010မှာ Solar Probe Plus လို့အမည်ပေးခဲ့ပြီး2019မေလမှာတော့နေစွန့်အလှိုင်း Solar Wind ချိမယ်လို့1958ခုနှစ်မှာ Hawking ထုတ်ခဲ့တယ်ထင်ရှားတဲ့ယူပပေတာပညာရှင်ယူဂျင်းပါကာကိုဂုဏ်ပြုတဲ့အနေနဲ့ပါကာဆိုလာဘရုတ်လို့အမည်ပေးခဲ့တာပါဒီအာကာသစူးစမ်းရင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့အာကာသမစ်ရှင်လည်းဖြစ်ပါတယ်နေကိုစူးစမ်းဖို့စခဲ့တဲ့ဆိုလာဘရုတ်တုန်းကဂျူပီတာချက်သပရိချူရဲ့ဆွဲအားနဲ့အရှိန်ယူဖို့စဉ်းစားခဲ့ပေမဲ့အခုပါကာရင်ကတော့ Venus တောက်ကြချူရဲ့ဆွဲအားနဲ့အရှိန်ယူတာဖြစ်ပါတယ်ပါကာယင်ဟာကီလိုဂရမ်200လောက်လေးပါတယ် မျက်စက်ဓာတ်အတွက်ဆိုလာပြားတွေတုံးပါတယ်နင်းနဲ့နီးလာရင်သူတို့ကိုခောက်သိမ်းထားပြီးဝေးသွားရင်ဆိုလာပြားတွေကိုပြန်ဖွင့်ပြီးကွန်ပျူတာနဲ့စက်ပစ္စည်းတွေအလုပ်လုပ်အချက်လက်တွေပြန်ပြီးပို့နိုင်ပါတယ် NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနင်းရဲ့ဝန်းကျင်ကိုအာဂါသာဆူဇန်ရင်တွေလွတ်တင်ကျင်တာဖြစ်ပေမဲ့နင်းရဲ့အပူချိန်ကအာဂါသာရင်ကိုအကာအကွယ်ပေးနိုင်မဲ့နည်းပညာမရှိဖြစ်ခဲ့ပါတယ်အခုတော့ကွန်ပျူတာနည်းပညာ electronic နည်းပညာတွေတိုးတက်လာတာနဲ့အတူတက္ကသိုလ်ဗေဒပညာတိုးတက်မှုကြောင့်ပေါ်ပါပြီးအတော်မြင့်မားတဲ့အပူတန်းခံနိုင်ရှိတဲ့တက္ကသိုလ်ဆက်တွေဖန်တီးနိုင်ခဲ့ပြီးနေစူးစမ်းရေးခြေလှမ်းတွေလှမ်းလာနိုင်တာဖြစ်ပါတယ်
Yeah, so Parker is running an autonomous program, right? It's running a program where it's always pointing that heat shield towards the sun, and it does that because
Parker yin ha alu liao mawnin mu program thae thar da phit bi ni shi ya bat ma yin de ga apu ga dain go a myae shi nei aw lout thar bar de da ga di apu ga dain ye de phat ma apu chain Fahrenheit 2500 degree law shi nei bi me tu de cha bat ma 85 degree law shi aw lout thar de taba wa de phat ma ma khan nai aw pu nei bi me de phat ga daw nei ta de nei lo bo ဒါလို့လုံးမရင်ထဲကစက်ပစ္စည်းနဲ့တခြားပစ္စည်းတွေအေးခဲမသွားပဲနွေးနေမှာဖြစ်တယ်လို့သူ့ကိုတိတ်ပြီးလဲပူမနေအောင်စီစဉ်ထားပါတယ်။ပါကာရင်နေကိုဖြတ်ချိန်မှာဒီအတိုင်းရှိနေအောင်လော့ပါတယ်။ဒါကတစ်စက္ကန့်ကိုမိုင်၄သိန်း3000နှုန်းနဲ့ပြန်နေတဲ့ရင်အတွက်လော့ရတာမျိုးပါ။ဒီအမြန်နှုန်းကလူလှုပ်ရင်ထဲမှာအမြန်ဆုံးနှုန်းလဲဖြစ်ပါတယ်
။ဒီစူးစမ်းရေးရင်မှာနေကနေထောက်လွတ်တဲ့ဆိုလာဝင်းနေဆွမ်းလိုင်းတွေ X-ray ရောင်ကြီး cosmic ရောင်ကြီးတွေဖြတ်စည်းလို့မရတဲ့CMOS ကင်မရာကိုတက်ထားတယ်လို့ဆက်သွယ်ရေးနဲ့တိုင်းတာစစ်မျိုးစုံနဲ့တက်ဆင်ထားတာပါဒေါက်တာဝက်စလိတ်ကတော့ဒီရင်နဲ့ဆက်သွယ်ပြတ်သောနိုင်ခြင်းရှိပေမဲ့သူတို့အဖွဲ့က NASA engineer တွေကပြန်ပြီးရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်မကြာခင်ရက်တွေအတွင်းပါကာဆူးဇန်ရင်စီကနေပြန်ပြီးပို့မယ်အချက်လက်တွေကိုအားလုံးကစောင့်မျှော်နေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော့ခင်မျိုးသက်ပုံမှန်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website စာမျက်နှာအပြင် VUE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုကတော့သတင်းချင်းချုပ်ကိုတက်လက်တင်ပြပေးချင်ပါရဲ့ရှင်။ရခိုင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့အရက်သားအများပြားတိတ်ဆုံးခဲ့ရတဲ့သတင်းတွေကြောင့်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမာဂိုလူဂီခေါ်စီကမနေ့တောက်ကြနေတုန်းကကြေညာချက်ထုတ်ပြန်ပါတယ်။ဇန်နဝါရီလ၈ရက်နေ့တုန်းကရံပဲမြို့နယ်ကြောက်ညီမော်ချေးရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအမျိုးသမီးတွေနဲ့တပ်ကြီးရွယ်အိုတွေအပါအဝင်အရက်သား40ကျော်တိတ်ဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရတဲ့သတင်းကြောင့်ထိတ်လန့်တုန်လှုပ်မိတယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။အင်ဂျင်900လောက်ထိခိုက်ပျက်စီးသွားတဲ့သတင်းတွေရရှိတယ်ဆိုပြီးတော့လည်းပြောပါတယ်။နောက်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားအထွတ်ဝင်ငွေတွေမရစေဖို့ရည်ရွယ်ပြီးတော့အမေရိကန်နဲ့ဂျပန်နိုင်ငံတွေကတော့တောက်ချာနေမှာတန်ခတ်အရေးယူမှုအသစ်တွေရုရှားပေါ်မှာချမှတ်လိုက်ပါတယ်။ရုရှားရဲ့စွမ်းအင်ကဏ္ဍမှာဝင်ငွေရော့သွားစေဖို့ရည်ရွယ်ပြီးတော့ရုရှားရဲ့အကြီးဆုံးရေနက်ထုတ်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Gazprom Neft နဲ့ Sagunefti Gas တို့ကိုဒီအမေရိကန်ဘဏ္ဍာရေးဌာနကအရေးယူတန်ခတ်လိုက်တာဖြစ်ပါတယ်။American ပြည်တော်စုဒီနောက်ကယ်လီဖိုးနီးယားပြည်နယ်မှာကတော့လွန်ခဲ့တဲ့၄ရက်ကစပြီးတော့တော်မီတွေဇက်တိုက်လောင်းနေတာမှာ Los Angeles မြို့ကမိသက်သမားတွေမိကိုဆက်ပြီးတော့ငြိမ့်သက်နေကြဆဲဖြစ်ပါတယ်။ဒီတော်မီကြောင့်မလို့တိတ်ဆုံးတဲ့သူကတော့ဆယ်ယောက်ထက်မနည်းရှိနေပြီးနေအိမ်တွေထောင်ထဲချီပျက်စီးခဲ့ရပြီးပါပြီ။တိတ်ဆုံးသူအရေအတွက်ထပ်ပြီးတော့တိုးလာနိုင်ခြင်းရှိတယ်လို့လည်းအနာဘန်တွေကသတိပေးထားပါတယ်ရှင်။ဒီကနေ့အတွက်ကျမတို့ရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ Morris Scotton ဖြစ်ပါတယ်ရှင်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရုပ်သံအစီအစဉ်ဖြစ်တဲ့တင်ဆက်ပေးတဲ့အစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖမ်းယူကြည့်ရှုနိုင်ပြီးအစီအစဉ်ပထမနာရီဝက်ကို Radio Line တို့မီတာ25 30နဲ့40တို့ကနေနားဆင်နိုင်ပါတယ်VUE ကိုကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်အားလုံးကျေးဇူးပါပေးခင်ကြပါစေရှင်ကျွန်မခင်ဗျူထွေးပါရှင်